ရုရှားသမ္မတနဲ့ခင်မင်ရင်းနှီးသူဖြစ်လူဒီများထင်ရှားတဲ့စီးပွားရေးလုပ်ငန်းအမှုဆောင်အကြီးအကဲ Rex Tillerson ဟာ Trump အစိုးရအသစ်လက်ထက်မှာနိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိသူတဦးဖြစ်တင်းလာနေသည့်ဆက်လက်ပြီးတော့ထိတ်ကပြေးနေစေရှိပါတယ်။သူဟာ42နှစ်တိုင်တိုင် Exxon Mobil ရေနံကုမ္ပဏီမှာလုပ်ကင်ခဲ့သူတဦးလည်းဖြစ်ပါတယ်။ဒါပေမဲ့ Tillerson ခန့်နိုင်ဖို့အတွက်လိုအပ်တဲ့အထက်လွှတ်တော် Republican Party ရဲ့ထောက်ခံမှုရရှိဖို့အနေထားကမရေမရာဖြစ်နေတဲ့အတွက်Donald Trump အနေနဲ့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney လိုတခြားပုဂ္ဂိုလ်တယောက်ကိုရွေးချယ်စေဖို့ဖိအားပေးခံရဖို့ရှိနေပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့ Twitter လူမှုကွန်ရက်စာမျက်နှာမှာသူ့အနေနဲ့ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးရာထူးအတွက်ရွေးသည်ဖြစ်စေမရွေးသည်ဖြစ်စေ Exxon Mobil Company ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့သူဟာကမ္ဘာအဆင့်မီလုံနိုင်ကိုင်နိုင်စွမ်းရှိသူညှိနှိုင်းနိုင်စွမ်းရှိသူတယောက်ဖြစ်တယ်လို့တင်းငွေနေနေမှာရေးသားလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်လက်ရှိရာထားခံရသူစီးရင်နဲ့မှာယူထားပြည်နယ်အုပ်ချုပ်ရေးမှုလည်းဖြစ်တရုတ်နိုင်ငံတာမတ်ကြီးလည်းဖြစ်ခဲ့သူဂျွန်ဟန့်စ်မန်လည်းပါဝင်ပါတယ်တယ်လာဆင်အနေနဲ့ရုရှားသမ္မတပူတင်နဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတဲ့အချက်ကစိုးရင်စရာကောင်းတဲ့အချက်တစ်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရဆိုင်ရာကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကတင်းငွေနေနေမှာပြုလုပ်တဲ့တီးကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်ပါတယ်အခုနှစ်စောစောပိုင်းTexas တက္ကသိုလ်မှာအမှားစကားပြောကြားစဉ်တယ်လာဆင်ကသူဟာသမ္မတပူတင်နဲ့တီကျွမ်းခင်မင်ခဲ့တာ15နှစ်ကျော်ရှိပြီးတော့သူတို့နှစ်ဦးကြားမှာအလွန်နီးစပ်တဲ့ဆက်နွယ်ပတ်သက်မှုရှိတဲ့အကြောင်းပြောကြားခဲ့မှုပါတယ် Exxon Mobil ရေနံကုမ္ပဏီဟာ American ပြည်ထောင်စုကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုကိုဆန့်ကျင်ပြီးတော့ရုရှားကုမ္ပဏီနဲ့ရေနံသူတွေ2 for ရှာဖွေလုတ်ကန်မှုညှိနှိုင်းမှုအတွက်ညွှန်ကြားမှုပေးခဲ့တဲ့အတွက်တယ်လာဆင်ကိုမစ္စတာပူတင်က2013ခုနှစ်မှာရုရှားနိုင်ငံရဲ့မိတ်ဆွေကောင်းစုချီးမြှင့်ခဲ့ပူပါတယ်